Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဇူလိုင်လ23ရက်ဂျာတာဘရင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကာယရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ America ပြည်ထောင်စုမှာ COVID-19 ကာယရောဂါကြောင့်သေဆုံးသူ1000ကျော်နှစ်ရက်ဆက်တိုင်နဲ့ပုထုနေကထပ်ပြီးတော့ဆန်းကျင်တင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းအတီးပြုတ်လူနာအရေအတွက်ဟာပုတ်ထုံးလေးကတည့်ရက်ထဲမှာစံချိန်တင်အောင်12000ကျော်တွေ့ရှိခဲ့ပြီးစုစုပေါင်းအတီးပြုတ်လူနာဟာနယူးယောက်ပြည်နယ်ထက်ပိုများသွားပါပြီ။အခုဆိုရင်နိုင်ငံအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာအတီးပြုတ်လူနာ4200ကျော်အရှေ့ချမ်းနယူးယောက်ပြည်နယ်မှာ4100ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာစုစုပေါင်းအတီးပြုတ်လူနာက၄သန်းနီးပါးနဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးတော့စုစုပေါင်းသေဆုံးသူက13000ကျော်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့နှာခေါင်းစီးတက်ကြဖို့နဲ့တယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့သမ္မတဒေါ်နယ်ထရမ့်ကပုတ်ထုံးနေတော့ကတိုက်တွန်းပါတယ်
။ We want young Americans to avoid packed bars and other crowded indoor gatherings and we're all in this together.
အမေရိကန်လူငယ်တွေအနေနဲ့အရက်ပါတွေနဲ့တခြားလူစီကားတဲ့နေရာတွေကိုရှောင်သေးခြင်းနဲ့လို့သမ္မတထရမ့်ပြောကြားခဲ့တာပါ။နိုင်ငံထဲမှာအဆိုးဆုံးကူးစက်မှုဖြစ်နေတဲ့ထဲကတက်ကြီးရွယ်အိုစောင့်ရှောက်ကြီးဟာတွေအတွက်အစိုးရကနောက်ထပ်ဒေါ်လာ5ဘီလီယံတုံးဆွဲကူညီသွားမယ်လို့သမ္မတကကြေညာခဲ့ပါတယ်။ကာယရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုနောက်ထပ်ထောက်ပံ့ကူညီရေးအတွက်ဒေါ်လာ1ထရီလီယံတုံးဆွဲမဲ့အစီအစဉ်ကိုအင်ဂျီရိုနဲ့အထက်လွှတ်တော် Republican ကောင်ဆောင်တွေကြားပုံထုံးနေနှောင်းပိုင်းကသဘောတူညီမှုရရှိခဲ့ကြပါတယ်တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်မာနေချိန်မှာတရုတ်နိုင်ငံနဲ့ပတ်သက်တဲ့မင်းကွန်းတရားကိုနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကယ်လီဖိုးနီးယားပြည်နယ်မှာဒီကနေ့ပြောကြားမှာဖြစ်ပါတယ်။ကွန်မြူနစ်တရုတ်နိုင်ငံနဲ့လွတ်လပ်တဲ့ကမ္ဘာကြီးအနာဂတ်လို့အဓိပ္ပာယ်ရမယ်။ Communist China and the Future of the Free World ဆိုတဲ့ကောင်းစဉ်နဲ့ဝန်ကြီးမင်းကွန်းပြောမယ်လို့နိုင်ငံသားရေးဌာနကပြောကြားထားပါတယ်။ယူစတန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ချုပ်ရုံးကိုပိတ်ခိုင်းခဲ့တာဟာအမေရိကန်တို့ရဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ကိုယ်ပိုင်အချက်လက်တွေကိုကာကွယ်ဖို့ဖြစ်တယ်လို့ဝန်ကြီးပေါ်မေယိုကပုထုနေတော်ကပြောကြားခဲ့ပါတယ်။တရုတ်ဘက်ကတော့ဒါဟာနိုင်ငံရေးညှဉ်းဆမှုဖြစ်ပြီးဥပဒေနဲ့အညီလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့ပြောကြားပါတယ်
။美方要求中方关闭驻休斯敦总领馆
ကောင်စစ်ဝင်ချုပ်ရုံးကိုပိတ်ခိုင်းတာဟာနိုင်ငံတကာဥပဒေနိုင်ငံတကာဆက်ဆံရေးနဲ့တရုတ်အမေရိကန်ကောင်စစ်ဆက်ဆံရေးဆိုင်ရာအပြန်အလှန်သဘောတူညီချက်တွေကိုအကြီးအကျယ်ချိုးဖောက်တာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ပြောကြားသွားတာပါသမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်နဲ့မှာရှိတဲ့တခြားတရုတ်တယုံတွေကိုထပ်ပြီးတော့ပိတ်နိုင်ခြင်းရှိတယ်လို့ပုံထုံးနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တရုတ်စစ်တပ်နဲ့ဆက်နွယ်နေတဲ့အလို့ရှိသူတယောက်ကိုဆန်ဖရန်စစ္စကိုမြို့တရုတ်ကောင်စစ်ဝင်ရုံးကဖွက်ထားပေးတယ်လို့အမေရိကန်အစိုးရရှေ့နေတွေကပြောကြားလိုက်ပါတယ်။ဒေးဗစ်မြို့မှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်မှာသုတေသီလုပ်နေတဲ့တန်ဂျွန်ကိုပြည်ဝင်ခွင့်ဗီဇာလိမ်လည်မှုတစ်ခုမကနဲ့ဂျွန်လ26ရက်နေ့တုန်းကအစိုးရရှေ့နေတွေကတရားစွဲထားတာဖြစ်ပြီးသူ့ကိုကောင်စစ်ဝင်ရုံးကဖွက်ထားတယ်လို့အစိုးရရှေ့နေတွေကတရားရုံးမှာတင်းတင်းလာနေတုန်းကရှောက်ထားခဲ့တာပါအမေရိကန်ပြည်ဝင်ခွင့်ဗီဇာရှောက်လာမှာသူမဟာတရုတ်စစ်တပ်နဲ့ပတ်သက်မှုမရှိဘူးလို့ဖြေထားပေမဲ့သူမရဲ့အိမ်ကို FBI ကဝင်ရောက်ရှာဖွေရမှာစစ်ယူနီဖောင်းဝတ်ထားတဲ့ဓာတ်ပုံတွေအပြင်တရုတ်လေတပ်စေတပ်ကတို့မှသူတေသနာလုပ်ခဲ့တဲ့အချက်လက်တွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ဂျုံက20ရက်နေ့တုန်းကသူမကို FBI ထောက်လိုက်ရေးတွေကခေါ်ယူမေးမြန်းရမှာဒါရီကိုတန်ကငင်းဆန်ခဲ့ကြောင်းနဲ့အဲ့ဒီနောက်ဆန်ဖရန်စစ္စကိုမြို့ကတရုတ်ကောင်စစ်ဝင်ရုံးမှတွားရောက်ခိုးလုံနေကြောင်းအစိုးရရှေ့နေရဲ့တရားရုံးကိုတင်ပြတဲ့အချက်လက်တွေထဲမှာဖော်ပြထားပါတယ်။တရုတ်စစ်တပ်ကသိပ္ပံပညာရှင်တွေကိုသူတို့အကြောင်းမှန်ဖုံးကွယ်ဆေးလွတ်ပြီးအမေရိကန်တက္ကသိုလ်တွေသုတေသနဌာနတွေကအချက်လက်တွေကိုခိုးယူနေတဲ့အစီအစဉ်မှာတန်ဂျွန်တယောက်အပါအဝင်ဖြစ်တယ်လို့အမေရိကန်အစိုးရရှေ့နေကဆွတ်ဆွဲထားပါတယ်။အလားတူဗီဇာချောက်လွှာမှလိမ်လည်မှုနဲ့စတန်ဖို့တက္ကသိုလ်မှသုတေသနလုပ်နေတဲ့တရုတ်သုတေသီချန်ဆောင်းကိုပြီးခဲ့တဲ့လတုန်းကဖမ်းဆီးခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့ကပြည်ထောင်စုတရားရုံးအပြင်မှာဗုဒ္ဓဟူးနေ့ညတုန်းကစူဝေးဆန္ဒပြနေကြသူတွေကိုပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးတွေတုံးလူစုခွဲခဲ့ပါတယ်။ရှဲရီရဲ့အကြမ်းဖက်မှုအသားရောင်ခွဲခြားမှုနဲ့ Portland မြို့မှာပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေဖြန့်ချတာကိုမကျေနပ်မှုလို့ကြောင့်56ရက်ဆက်တိုက်ဆန္ဒပြနေကြတာပါ။တချိန်တည်းမှာပဲပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာဆန္ဒပြသူတွေကိုအကြောင်းမရှိဖမ်းဆီးတယ်၊အင်အားအလွန်အကျွံတုံးတယ်လို့ဆိုပြီး Oregon ပြည်နယ်ရှေ့နေချုပ်ကတရားစွဲလိုက်ပါတယ်။
VOA American သံညပိုင်းမြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15.53 မြ၊လိုင်းဒိုမီတာ25 kHz 17.83 မြ၊လိုင်းဒိုမီတာ32 kHz 9.33 မြနဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါခင
်။ယူရီကနေခြားဆောင်ရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးကူညီပေးမဲ့အစီအစဉ်ကိုချက်ချင်းဖျက်သိမ်းတယ်လို့လူခွင့်စောင့်ကြည့်ရေးအဖွဲ့ HRW ကဒီနေ့မှပြောလိုက်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အတွက်မော်တော်ကားတွေနဲ့စက်သွေးပစ္စည်းတွေဝယ်ဖို့အတွက်လူငွေပေးမဲ့အစီအစဉ်ကိုဂျပန်အစိုးရအနေနဲ့ချက်ချင်းရဆိုင်ဖို့ HRW အဖွဲ့ကဒီနေ့တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံရဲတပ်ဖွဲ့ဟာရဲသားအစိုးရအုပ်ချုပ်မှုအောက်မှာမဟုတ်ဘဲစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတာဖြစ်ပြီးတော့လူခွင့်ချိုးဖောက်မှုတွေကိုလည်းစိုးစိုးဝါးဝါးကျူးလွန်ထားတဲ့မှတ်တမ်းတွေလည်းရှိတယ်လို့ HRW အဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့သက်ဆိုင်ရာအာဏာပိုင်တွေကိုကာကွယ်ဖို့အတွက်ကားတွေနဲ့စက်သွေးပစ္စည်းတွေဝယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအမေရိကန်ဒေါ်လာ6,300,000နဲ့ညီမျှတဲ့ဂျပန်ယန်းတန်းတရာကိုအကူအညီပေးသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကြေညာခဲ့တာပါအခုလိုလူတန်းမှုကူညီလိုက်တဲ့အတွက်မြန်မာရဲတပ်ဖွဲ့အနေနဲ့အများပြည်သူလုံခြုံရေးကိုပို့ပြီးတော့ထိထိရောက်ရောက်လှုပ်လာနိုင်မှာဖြစ်သလိုလူမှုတည်ငြိမ်မှုနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုတွေကိုလည်းပို့ပြီးတော့အထောက်အကူပြုဖန်တီးပေးနိုင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ဂျပန်စိုးရအနေနဲ့လူခွေချိုးဖောက်တဲ့မြန်မာလူမျိုးရေးတပ်ဖွဲ့ရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့ဖို့ကြိုးစားတဲ့အပေါ်မှာနားမလည်နိုင်ကြောင်းနဲ့အဲ့လိုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့မဲ့အစားတခြားလူရှင်စိုးရအင်းနဲ့တွဲပြီးတော့လူခွေချိုးဖောက်ခံရတာတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရတဲ့သူတွေကိုအကူအညီပေးတဲ့ဆိုပြီးတော့ HRW ဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ685ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဥယျာဉ်ဟာ3000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းသေဆုံးသူ444ယောက်ရှိခဲ့ပြီးတော့သတင်းထုတ်ပြန်ခြင်းတော့မရှိသေးဘူးလို့ဆိုပါတယ်။ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ45,920ရှိတဲ့အတွက်နေ့စဉ်ကူးစက်မှုလုံးနောက်ထပ်ဆန်းကျင်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း 1,200,000 ကျော်သွားပြီဖြစ်တယ်လို့အိန္ဒိယဂျာမန်ဝန်ကြီးဌာနကအတည်ပြုပါတယ်။အနာဝိုင်းနေနေကူးစက်မှုတွေကိုခြေရခံဖို့ခက်ခဲဖြစ်နေတာကြောင့်ပြည်내တော်များများမှလူတွေကိုအပြင်းမထွက်ကြဖို့လည်းအမိန့်တွေထုတ်ပြန်ထားပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်내မှာတော့ဒီနေ့မှဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ403ယောက်နဲ့သေဆုံးသူ9ယောက်ရှိတာကြောင့်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမြို့မှာနေထိုင်တဲ့သူတွေအနေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေကိုမဖြစ်မနေတက်လာနေရပါတယ်။ကူးစက်မှုအများစုဖြစ်တာကတော့နေမကောင်းတဲ့အလုပ်သမားတွေဟာသူတို့မှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနေတဲ့အချိန်မှာအလုတ်ကနေခွင့်မြူပဲအလုတ်လာလုတ်ကြတာကြောင့်ဖြစ်တယ်လို့ပြောပါရယ်ဆေးခွင့်မရှိတဲ့သူတွေအနေနဲ့ဆေးစစ်တဲ့အဖြစ်ကိုစောင့်နေချိန်မှာအော်စတြေးလျဒေါ်လာ300ရမှဖြစ်တယ်လို့ပြည်내အစိုးရကကြေညာပါရယ်တောင်ကိုရီးယားနိုင်ငံဘက်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်59ယောက်ရှိတယ်ဆိုပြီးတော့တောင်ကိုရီးယားအနာဝိုင်တွေကပြောကြားလိုက်ပါရယ်ခင်ဗျာဂွာယီပူနွေးလာမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာနဲ့အမျှစင်ကာပူနိုင်ငံရဲ့ဗဟိုစီးပွားရေးဆောင် CBD မှာရှိတဲ့ရုံးခန်းတွေနဲ့နေအိမ်တိုက်ခန်းတွေဟာရေလွှမ်းမှုမှုတံခံရနိုင်တဲ့အန္တရာယ်တွေအလွန်များလာနေတယ်လို့အိမ်ချမ်းပြည်အယောင်းဝယ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ CBR ရဲ့အစီရင်ခံစာကဒီနေ့မှပြောလိုက်ပါတယ်။လာမယ့်2030နဲ့2052ခုနှစ်အတွင်းဂွာကြီးဟာအပြင်းအထန်အဖြစ်ပူချိန် 1.5 ဒီဂရီစင်တီဂရိတ်မြင့်တက်လာမယ်လို့ကုလသမဂ္ဂကခန့်မှန်းယူဆနေတာကြောင့်ဒီ area 1.9 တန်စတူရမိုင်တွေကရုံးခန်းတွေဖွင့်ထားတဲ့အဆောက်အအုံ52လုံးဟာရေကြီးမှုအန္တရာယ်အလွန်ကြောက်ရွံ့နိုင်တယ်လို့အဲ့ဒီအစိုးရခန်းစာထဲမှာပြောထားပါတယ်။ဈေးပုံမှာမူးမြို့တိုက်တွေနဲ့ရုံးခန်းတွေဖွင့်ထားတဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့နာမည်ကြီး Marina Bay နေရာတစ်ဝိုက်ဟာရေကြီးမှုအန္တရာယ်အများဆုံးကြောက်ရွံ့နိုင်တယ်လို့ CBR ကပြောပါတယ်။ကုမ္ပဏီတွေနဲ့ဗန်ဒီတော်များများဖွင့်လှစ်ထားတဲ့ဈေးပုံကစီးပွားရေးဇုန်နေရာအများစုဟာဖို့မြေဒီပေါ်မှာတိဆောက်ထားတာဖြစ်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်5မီတာလောက်အမြင့်မှာရှိနေတာဖြစ်ပါတယ်။လာမယ့်သက်ကရ1100ခုနှစ်မှာကမ္ဘာအပူချိန်ဟာ4ဒီဂရီစင်တီဂရိတ်မြင့်တက်လာမယ်လို့ယူဆထားတဲ့အတွက်အိမ်မှာရှိတဲ့အဆောက်အအုံ73လုံးကနောက်ထပ်စတူရန်ပေ4သန်းအကျယ်ဝန်းရှိတဲ့ရုံးခန်းနေရာတွေဟာရေလွှမ်းမှုခံရနိုင်တဲ့အန္တရာယ်ကြုံလာရနိုင်တယ်ဆိုပြီးတော့ CBR ကပြောလိုက်ပါတယ်ခင်ဗျာ။ပြည်နိုင်ငံကအင်္ဂါဂျိုဘောကိုတနစ်ကြာသွားရောက်မဲ့လူမပါတဲ့အာကာသယာဉ်တစ်စင်းကိုဒီနေ့မှလွတ်တင်လိုက်ပါတယ်။ ZTN-11 လို့နာမည်ပေးထားတဲ့အာကာသယာဉ်ကို Long March 5ဆိုတဲ့ဒုံးမြန်နဲ့အတူကျုံနိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းမှာရှိတဲ့ဝမ်ချန်အာကာသစခန်းကနေလွတ်တင်ခဲ့တာဖြစ်ပြီးတော့လူရာပေါင်းများစွာကဒါကိုအားပေးကြည့်ရှုခဲ့ကြပါတယ်။ ZTN-11 အာကာသယာဉ်ဟာအင်္ဂါဂျိုကိုလာမယ့်ဖေဖော်ဝါရီလမှာရောက်မယ်လို့ခန့်မှန်းထားပါတယ်။ အဲ့ဒီအကားသားရင်အနေနဲ့အင်္ဂါဂျိုရဲ့ဂျိုဘလန်လေးကိုရောက်တာနဲ့ဂျိုဘကိုစဉ်သက်မဲ့အစိပ်ပိုင်းကိုထုတ်ပြီးတော့ Utopia Planetaria ဆိုတဲ့ဒေသမှာစဉ်သက်သွားမှာဖြစ်ပါတယ်။အဲ့ဒီမှာနေဆွမ်းအင်နဲ့သွားတဲ့ရင်ဒစင်းနဲ့အင်္ဂါဂျိုရဲ့မျက်နှာပြင်ကိုအနည်းဆုံး3လလောက်လေ့လာကြည့်ရှုသွားမှာဖြစ်ပါတယ်။တကယ်လို့ဒီခီးစဉ်သာအောင်မြင်ခဲ့မယ်ဆိုရင်တော့တရုတ်နိုင်ငံဟာ American ပြီးရင်အင်္ဂါဂျိုဘကိုစဉ်သက်နိုင်တဲ့ဒုတိယမြောက်နိုင်ငံဖြစ်လာမှာဖြစ်ပြီးတော့ခီးစဉ်တစ်ခုတည်းမှာတဲ့ဂျိုကိုပတ်တာစဉ်သက်တာနဲ့ဂျိုဘမှာလက်လက်ကြီးရှိတာတွေကိုတချိန်တည်းမှာလုံနိုင်တဲ့ပထမဆုံးနိုင်ငံဖြစ်လာမှာပါ။အမေရိကန်ပြည်ထောင်စုကတော့1986ခုနှစ်ကစပြီးတော့အင်္ဂါဂျိုကို၈ချိန်စဉ်သက်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။ View American တန်ကနေကြာတော်လေးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ။
နိုဝင်ဘာ၈ရက်နေ့ကျင်းပမဲ့ယူကော့ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်းအများစုပြန်လည်ရှင်ပြိုင်ကြမှာဖြစ်ကြောင်းဒီကနေ့ပဲကြေညာလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ NLD ပါတီထိပ်တန်းခေါင်းဆောင်တွေအပါအဝင်2015ခုနှစ်ယူကော့ပွဲမှာရှင်ပြိုင်ခဲ့မှုတဲ့ကိုယ်စားလှယ်တွေက80ရာခိုင်နှုန်းလောက်ပြန်ရွေးခန့်မှာဖြစ်တဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်တာပါ။ဒီစဉ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရမှာတော့ပြီးခဲ့တဲ့အစိုးရနဲ့လွှတ်တော်သက်တမ်းအတွင်ဆောင်ရွက်ခဲ့တာတွေပါတီပေါ်တစ္ဆာရှိရှိနဲ့အနစ်နာခံသူတွေကိုဦးစားပေးရွေးချယ်ခဲ့တဲ့အကြောင်းပါတီထိပ်တန်းခေါင်းဆောင်ဒေါ်ဆန်းစုကြည်ကအင်တာနက်လူမှုကွန်ရက်မှာဗီဒီယိုနဲ့ရှင်းပြခဲ့ပါတယ်
။ကိုယ်စားလှယ်တွေကိုရွေးချယ်တဲ့ညမှာဘာလို့အဓိကထားလဲဆိုတော့တစ္ဆာရှိမှုနဲ့အတွေ့အကြုံရှိမှုကိုအဓိကထားပါတယ်။တစ္ဆာရှိမှုနဲ့အတွေ့အကြုံကိုကျွန်တော်တို့ဘာလို့အလေးထားရလဲဆိုတော့အဖွဲ့ချုပ်ကဖြတ်တန်းလာတဲ့လာအင်တာမကျမှလည်းရှေ့လည်းရှိပါလေဒီလမ်းဆုံးလည်းမရောက်သေးပါဘူးဒီကျလမ်းမှုကလည်းမပြီးဆုံးသေးပါဘူးဒါကြောင့်မလို့ကျွန်တော်တို့ကနေပြောခန္ဓာရဲ့ရှိမှုနဲ့တစ္ဆာခိုင်မြဲမှုကိုအင်တာမအနေထားပါလေ
ဒီအထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်အပါအဝင် NLD ပါတီထိပ်တန်းခေါင်းဆောင်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ
ပထမဆုံးခင်ဗျားတို့သိနေလားဒေါက်တာဆန်းစုကြည်ကပုံမှုမျိုးနေရာကြီးပြည်သူ့တော်မှာဝင်ကြတယ်သမ္မတဦးဝင်းမြင့်ကကာမွေကနေလည်းပြည်သူ့တော်မှာဝင်ကြတယ်ရေပုံရချုပ်ပြီးပြောလိုက်မယ်လို့ရှင်းရှင်းလေးဝင်ကြီးချုပ်တွေလည်းလျှောက်သွားတင်ရတော်တော်များများကြံကြင
်အမျိုးသားလွတ်တော်အတွက်162နေရာပြည်သူ့လွတ်တော်အတွက်319နေရာပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်အတွက်622နေရာတိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်29နေရာစုစုပေါင်းကိုယ်စားလှယ်လောင်း1132ဦးကို NLD ပါတီကရွေးချယ်ထားပါတယ်ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေကမဲဆန္ဒနဲ့အချို့မှာတော့ NLD ပါတီကရှင်ပြိုင်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကပြောပါတယ်။
အဲတော့ကျွန်တော်မပြိုင်နိုင်တဲ့နေရာရှိတယ်။ဒီခိုင်မှာရှင်ဒီလိုလိုမှာ9နေရာနဲ့အဲတော့ရှမ်းမှာလည်းရှိတယ်။အဲတော့ကျွန်တော်မပြိုင်နိုင်တဲ့နေရာတွေကဒါမှအားလုံးချုပ်ကြည့်လိုက်တဲ့အခါကျတော့ရှိခုပေါ့မြို့သားတို့တော့မှ6နေရာပဲကျွန်တော်မပြတ်ဘူး။တော့ဒီလိုတော့မှဆိုလို့ရှိရင်7နေရာကျွန်တော်တို့မပြတ်ဘူး။အဲဒါမချင်းပါတဲ့ခါလည်းပါပေါင်းပါမှာပေါ့နော်။ရှမ်းပြည်နယ်လို့ပါ
လက်ရှိပြည်နယ်နဲ့တိုင်းဒေသကြီးဝင်ကြီးချုပ်အများစုဟာလည်းလာမယ့်ရွေးကောက်ပွဲမှာပြန်လည်အရွေးခံမှာဖြစ်ပေမဲ့ပြီးခဲ့တဲ့အစိုးရတပ်တန်းတွေအငင်းပွားစရာတွေနဲ့ဝေဖန်မှုတွေကြုံခဲ့ရတဲ့ရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ကျန်းမာရေးအကြောင်းပြချက်နဲ့အရွေးခံမှာမဟုတ်ကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါတယ်။ဒီဒီစိန်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရမှာပြီးခဲ့တဲ့အစိုးရနဲ့လွတ်တော်တက်တန်းတွင်ဆောင်ရွက်ခဲ့တာပြီးပါတီအပေါ်တစ္ဆာရှိရှိနဲ့အနစ်နာခံသူတွေကိုဦးစားပေးရွေးချယ်ခဲ့တဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါရစ်။ NLD ပါတီရဲ့ကိုယ်စားလှယ်လောင်းရွေးချယ်တဲ့မူဝါဒနဲ့ပတ်သက်လို့နိုင်ငံရေးလှိလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့အခုလိုတုံ့တက်လိုက်ပါရစ
်။မဲဆန္ဒရှင်ပြည်သူလူထုအများစုမျှော်လင့်နေတဲ့အခြေအနေနဲ့တော့ဟိုဖိလာဆိုင်ကျင်ဖြစ်ခဲ့တယ်လို့မြင်ပါတယ်။ဟိုပြည်သူလူထုရဲ့အမြင်သဘောထားအတန်တွေကိုနားထောင်ပြီးတော့လွတ်တော်မှာပြန်ပြီးတော့တင်ပြဆွေးနွေးနိုင်တာမျိုးတွေမှာအားနည်းတဲ့သတ်တော်ကိုယ်စားလှယ်တွေကိုနော်လာမယ့်ဒီကောက်ပွဲမှာခြံလှမ်းထားခဲ့လိမ့်မယ်အဲ့ဒီလိုမျိုးမျှော်လင့်ခဲ့တာပါဒါပေမဲ့လက်ရှိအခြေအနေမှာတော့ဒီလွတ်တော်ကိုယ်စားလှယ်ခေါင်း80ရာခိုင်နှုန်းလောက်ကိုကိုယ်စားလှယ်လောင်းဖြစ်ပြန်ပြီးတော့ရွေးချယ်ထားတာတွေ့ရတဲ့အခါကျတော့ဒါဟာလာမယ့်ဒီကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရဖို့အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်
နိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီပေါင်း98ပါတီအနေနဲ့ကိုယ်တည်းလောင်းအမည်စည်းရင်းတွေကိုတော့ဩဂုတ်လ9ရက်နေ့မှာနောက်ဆုံးထားပြီးပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားရမှာပါ။ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ကော်မရှင်ကခန့်မှန်းထားပေမဲ့ COVID-19 ကပ်ရောဂါကြုံနေရချိန်အကန့်အသတ်တွေနဲ့ပြည်ပရောက်နိုင်ငံသားအများစုမဲပေးခွင့်ရနိုင်ပါမလားဆိုတာကိုစိုးရင်ပူပန်မှုတွေလည်းရှိနေပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတေဘောမြို့နယ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဖွဲ့တို့တိုက်ပွဲဖြစ်ပွားရာကနေဒေသခံများပြားဘေးလွတ်ရာသိမ်းရှောင်နေရတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတီဘောမြို့နယ်ပံမုံနယ်နောင်ဦးကျေးွာကြားမြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့မနေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားပြီးနောင်ဦးကျေးွာသားတွေထွက်ပြေးခဲ့ကြရတာပါထွက်ပြေးခဲ့ကြတဲ့ရွာသား200ကျော်လောက်ဟာအခုခါနောင်ဦးကျေးွာနဲ့ရှစ်မောင်လောက်ကွာမှာရှိတဲ့ဆောင်ကျဲရွာဘုံကြီးကျောင်းမှာခိုလုံနေရတယ်လို့နောင်ဦးကျေးွာအုပ်ချုပ်ရေးမှူးစိုင်းဆန်စောကပြောပါတယ်ပံမုံနယ
်နောင်ဦးကျောင်းမှာဗျာသူတို့တိုက်ပွဲပြစ်တင်နေရတာတမန်တော်ရှိပါကြသူကခံကြတာမိနစ်20လောက်ပါဗျ906နဲ့ကျန်းစစ်တပ်ဗျာဒီဟာလူကတော့အကုန်လုံးထပ်ပြီးနေကြတယ်ဗျအခုကျတော့ဆောင်ကျင်းမှာအကုန်လုံးရောက်နေကြဗျအစီအကျော်ရှိပါကြ
တိုက်ပွဲတွေကြောင့်တင်းချောင်လာတဲ့သူတွေအတွက်ဒီနေ့နေ့လယ်ပိုင်းထိတော့အကူအညီပေးရေးဖွဲ့တွေရောက်လာတာမရှိသေးဘူးလို့တီဘောမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဆိုင်ခန်းအောင်ကပြောပါတယ
်ရောရောအပူတင်းစရာသူတို့ဒီတိုင်းနဲ့ပါလာတဲ့အထက်ကနေသူတို့ချက်ပြုတ်စားတော့ရောအခုလောလောလဖြစ်တဲ့အခါကျတော့ဒီကယ်ဆယ်ရေးဖွဲ့တွေကမရောက်လာကြသေးဘူး
လက်ရှိမှာမြန်မာသမ္မတော်နဲ့ရှမ်းပြည်သမ္မတော်တို့ကြားတိုက်ပွဲညင်တဲ့ပြီးဖြစ်ပေမဲ့စစ်တပ်ဘက်ကလှုပ်ရှားနေတဲ့ကြောင့်တိုက်ပွဲချင်းတွေမကမ်းမနိုင်သေးဘူးလို့ဆိုင်ခန်းအောင်ကဆက်ပြောပါတယ
်။တစ်ခါတစ်ခါကတော့ဖြစ်တိုက်ဆွေးတဲ့အခြေအနေရှိတော့ဗျ။ဟို SSB ဆက်ကပေါ်မှာတော့ဆုံနိုင်သမ္မတော်ဘက်ကတော့ရှိနေရတယ်ဗျ။ဒါနဲ့ဟိုတက္ကသတ္တမအကူတိုက်ကိုဒီနောက်နေဆိုတော့ပြောလို့မရဘူးဗျ။
မနေ့ကဒီဘောမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ပြောခွင့်ရဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ
်။မနေ့ကညနေ4နာရီလောက်မှာတော့ဖြစ်ပျက်မှုဖြစ်ပွားခဲ့တာရှိပါတယ်ဗျ။ကျွန်တော်တို့ကော်ကြီးဒေသပဲပေါ့အဲဒီကဖြစ်ပျက်မှုဖြစ်ပွားခဲ့တာရှိတယ်။ထိခိုက်ဒဏ်ရာရှိမှုတော့မရှိပါဘူးဗျ
။မနေ့ကတိုက်ပွဲချင်းတွေကိုသိရှိဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB ဘက်ကိုဆက်သွယ်ချက်ပေးမယ်လဲဆက်သွယ်လို့မရခဲ့ပါဘူး။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဖွဲ့ဟာဒီနယ်စစ်ပဏာမအပြည့်ရလက်မှတ်ရေးထိုးထားပြီးမဲ့တနင်္ဂနွေလုံးပြစ်ကားတိုက်ခိုက်မှုရစေးရေးအန်စီသဘောတူစာချုပ်ကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့2015ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့တွေအနေနဲ့မိုင်းရှူးမိုင်းနောင်ကာလမ်းမြောက်ဘက်ခြမ်းကိုစုခွာပေးဖို့မြန်မာစိုးရကိုယ်စားလှယ်ဘက်ကတောင်းဆိုခဲ့ပေမဲ့လည်းSSPB ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။2018ခုနှစ်မေလ၁ရက်နေ့တုန်းကငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်တဲ့ငင်းချမ်းရေးကော်မရှင်ဖွဲ့ဝင်တွေဟာဝန်ထမ်းဌာနချုပ်ကိုလာရောက်ပြီးတော့ SSPB SSA ခေါင်းဆောင်တွေနဲ့ငင်းချမ်းရေးဖွံ့ဖြိုးရေးစီစဉ်တွေကိုဆွေးနွေးခဲ့ပေမဲ့လည်းအဲ့ဒီဆွေးနွေးပွဲပြီးမှပဲတပ်မတော်ကနေ SSPB ကြောင်မဲမြို့နယ်ကလော်ရင်တပ်စခန်းကိုတိုက်ခိုက်ခဲ့ပါတယ်။2020ခုနှစ်အထိကတပ်မတော်နဲ့ဂျိုချာတိုက်ပွဲဖြစ်ပွားနေပါတယ်။တမရော်ကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအပြစ်ခတ်ရဆဲသားကြောင်းကြီးညာထားပေမဲ့တမ်းမလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MMDAA တချင်လွတ်လပ်ရေးဖွဲ့ KIU တို့နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ကျွန်တော်နိုင်ကွင်အိမ် VUA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။တမရော်နယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်၃ဖွဲ့ကရှေ့လာထဲမှာကျင်းပမဲ့ကြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံစည်းဝေးကိုတက်ရောက်ဖို့ကမ်းလှမ်းထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။လာမယ့်ဩဂုတ်လဒုတိယပတ်မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံသရုတ်ထအစည်းအဝေးကိုဖိတ်ကြားမယ်ဆိုရင်တယောက်ဖို့ဆန္ဒရှိကြောင်း TNLA တအံပလောင် MNDAA ကိုကန်းနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့၃ဖွဲ့တို့ကပူးတွဲကြေညာခဲ့တာပါ။အပြူသဘောဆောင်တဲ့ရည်တည်ချက်နဲ့တက်ရောက်ဖို့ကမ်းလှမ်းခဲ့တာဖြစ်တယ်လို့လဲ PSLF TNLA အဖွဲ့ရဲ့အထွေထွေအတွင်းရင်းမှုတပ်ဖုံးကျော်က VOA ကိုအခုလိုပြောပါတယ်
မဆက်တဲ့လုံကတော့အဓိကကတော့ကျွန်တော်တို့ဒီတုံးဖက်စလုံးကိုဖိတ်တယ်အဲကျွန်တော်တို့ဘောဘူးလာဖို့အဆင်ပြေနိုင်တယ်နော်အဲ့တော့ဆိုရင်တော့ကျွန်တော်ဖက်အနေနဲ့အပြူသဘောဆောင်တဲ့ပူပေါင်းဆောင်ရွက်မှုကျွန်တော်လုပ်နိုင်ပါတယ်ကျွန်တော်တို့အနေနဲ့တော့ပိုက်ပွဲဖြစ်တာနဲ့ဆိုင်အစီအွေဖိတ်တဲ့ဆိုရင်တပ်သက်တာကဒါပူပူအပြစ်တော်ဆောင်တယ် ဆိုတဲ့ရည်ရည်ချက်ပဲအမြင်နဲ့ရှိပါတယ
်2020ရွေးကောက်ပွဲ27ရာစုပင်လုံးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားကိုဒီလ27ရက်နေ့ကငင်းချောင်းမဟာမိတ်သုံးဘွဲ့ကထုတ်ပြန်ရမှာငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့အစိုးရ NRPC နဲ့သူတို့အကြားရက်တက်နေတဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကိုအ мян ဆုံးပြန်လည်စတင်လို့ကြောင်းလဲဖော်ပြထားပါတယ်NRPC ခေါ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနနဲ့တွဲဆုံဆွေးနွေးဖို့ဆိုရင်တော့ AA ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတာကိုပြန်လည်သုံးသပ်ဖို့လိုအပ်မှာဖြစ်တယ်လို့လည်းတပ်ဖုံးကျော်ကဆက်ပြောပါတယ
်ကျွန်တော်တို့ NRPC နဲ့တွေ့မယ်ဆိုရင်ပရမအဝဆုံးဒီမြန်မာတပ်မတော်ကကျွန်တော်ရဲ့မဟာမိတ်ရှိတဲ့ AA ကိုအကြမ်းဖက်ဖွဲ့စည်းလို့ကြီးညာတာပရမအဝဆုံးဟိုစင်ကာပူလူမယ်လို့ကျွန်တော်ထင်တယ်အဲ့ဒါကိုဘယ်လိုပြန်ရေးသိမ်းမလဲဘယ်လိုဟိုဘယ်လိုတက်လို့ရအောင်ပေါ့ဒီစီးပွားရေးမှာပါဝင်တက်တက်လာအောင်ဘယ်လိုလုပ်လို့ရလဲဆိုတာစဉ်းစားဖို့လူမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီအခင်းချင်းကဒီအနေနဲ့အစီအစဉ်မှာတက်ရောက်နိုင်တဲ့အခင်းချင်းရှိမှသာလေအမခံနိုင်မှသာလေဒါကသွေးဆွဆွေးနွေးဖြစ်နိုင်တယ်တနည်းအရတော့ဖြစ်နိုင်တယ်ပေါ့
အစိုးရရဲ့ NRPC နဲ့မြောက်ပိုင်းအဖွဲ့တွေအကြားပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့ကြတာပါ COVID-19 ဖြစ်ပွားခဲ့တဲ့နောက်နေရာရွေးချယ်မှုမှာနှစ်ဖက်သဘောတူညီချက်မရတာကြောင့်ဆွေးနွေးပွဲတွေဟာခုနှစ်လနီးပါးကြာရပ်ဆိုင်းနေခဲ့တာဖြစ်ပါတယ်ညီတော်မဟာမိတ်အဖွဲ့တွေက27ရာစုပင်လုံကိုလုံခြုံရေးအာမခံချက်ရှိရင်တယောက်ဖို့ဆန္ဒရှိကြောင်းထုတ်ပြန်တဲ့အပေါ်မှာတော့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်ဒီကတက်တာမတက်တာတော့သူဒီခွင့်ပြုတာမပြုတာတော့ NRPC နဲ့ပဲဆိုင်ပါလိမ့်မယ်သူကငင်းကြေးလုပ်ငန်းစဉ်ဥဆောင်ပြီးလုပ်နေတာ NRPC ကလုပ်နေတာဖြစ်တယ်ဗျကျွန်တော်တို့အနေနဲ့ကတော့ဒီအာမမဟုတ်ပါဘူးခွင့်ပြုလို့မတော့တက်တယ်လို့ဒါတို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီကတိုင်ဖန်တဲ့ဆွေးနွေးကြတော့သူတို့အခွင့်အရေးနဲ့ကြိုးစားရအောင်ရှိတယ်။အဲ့ဒီကတိုင်ငင်းကြေးဆွေးနွေးပွဲတွေမှာလုံလုံအမှားခံကြကြတော့ဒီလိုအနေနဲ့ပြေးပြီးသားဖြစ်တယ်။အဆိတ်ချပါတော့ပြောပြီးသားဖြစ်တယ်
။တမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကတော့ COVID-19 ကာယောဂါကြောင့်27ရာစုပင်လုံစည်းဝေးကိုလူလျှော့ပြီးကျင်းပခြင်းမှာအပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့တွေကိုဖိတ်မယ်မဖိတ်ဘူးဆိုတာဆွေးနွေးညှိနှိုင်းနေစေဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။နိုင်ငံရေးလေးလာသုံးသက်သူဦးမောင်မောင်ဆိုကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရင်း27ရာစုပင်လုံအစည်းအဝေးတက်ရောက်မယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်။ NC လက်မှတ်ထိုးထားတဲ့အဖွဲ့တွေပေါ့တစ်ဖွဲ့ကတော့ဖိတ်လို့တက်ရင်လည်းပဲ NC ထိုးထားတဲ့အတွက်ကြောင့်မလို့နိုင်ငံရေးရဆွေးနွေးခွင့်မရှိဘွက်တက်တက်ဖြစ်ဖြစ်တာ哦။အဲ့တော့ဖိတ်ဒီဖြစ်ဒီဖိတ်ဒီစိတ်တော့မထူးပေါ့။ဒါတစ်ပိုင်း။ဒါပေမဲ့တစ်ခုရှိတာကတော့ခုမြောက်ပိုင်းလေးဘွက်နဲ့ဆွေးနွေးဘွက်ကြီးရက်နေတဲ့အခြေအာနော်အဲသူတို့တွေဒီပွဲကိုလာတဲ့တဲ့ချိန်မှာအဲ့ဒီမြဝိုင်းလေးခွဲနဲ့စင်းနွေးခွဲကိုအစာပြုတ်နိုင်မှုတွေညှိနှိုင်းနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုတော့ဖြစ်လိမ့်မယ်ဒီတွေတော့မပိုးတင်တယ
်ဒီအပိုင်းတွေအတွင်းအစိုးရတက်မတော်နဲ့အေးအေးအကြာရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေသလို TNLA နဲ့လည်းမန်တုံမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်MPS ဟောင်းငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူအဖွဲ့ကတော့2019ခုနှစ်အတွင်းမြန်မာပြည်မှာတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ရမှာတိုက်ပွဲတွေရဲ့53ရာခိုင်နှုန်းက AA နဲ့ဖြစ်ပွားခဲ့ပြီး28ရာခိုင်နှုန်းကတော့ TNLA နဲ့ဖြစ်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့ပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်မြန်မာနိုင်ငံတဝန်းအခြေခံဒီနာအကြောင်းတွေကိုဒီသတင်းပတ်တည်းမှာပဲပြန်ဖွင့်လိုက်ပေမဲ့လက်နက်ကင်ပဋိပက္ခတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာတော့အကြောင်းတော်တော်များများပြန်မဖွင့်နိုင်သေးတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထုံးပါCOVID-19 ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ချိန်ထဲတစ်လကျော်နောက်ကျပြီးမှအင်္ဂါနေ့ရက်အထက်တန်းကျောင်းတွေကိုပြန်ဖွင့်ခဲ့ပေမဲ့အထက်တန်းကျောင်းပေါင်း440လောက်ရှိတဲ့ရခိုင်ပြည်နယ်မှာတော့ကျန်းမာရေးသတ်မှတ်ချက်နဲ့ကိုက်ညီတဲ့ကျောင်း50ကျော်ကိုပဲပြန်ဖွင့်နိုင်သေးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
เสียหนึ่งจังหวะไม่ใช่หรอลงชงยิ่งไม่ใช่อะไรเลยจังหวะไปทำอะไรจังอ่ะสัตว์จังสีเดียวเลยจะใครเป็นเนี่ยปีนี้ยิ่งมูอุดเต็มเป็นอ่ะฟิโยอีกอบเดียวไปเลยไปเถอะสัตว์จังหวะแต่ในจังหวะกงพันเนี่ยบางทีเสียสามารถเดินทางเดียวกับที่จังหวะเราเลยอย่างนี้แต่ในพวกตัวเราจะมาให้ฐานะเนี่ยจะกู้เงินกับกู้จะซื้อมือสุดเลยที่มาซื้อได้อะไรเช็ดได้เนี่ยน้ำปากกันยี่ปีเลยตัวจังปากกันยี่ห้องทางเว้นยี่อะไรแต่ไม่กันยี่โลกเตะ
ซาเตนโลยาบีจูโรจ้าซาเตนนี่เรื่องจังหวะงาเซ่เรื่องชีเดียจะใครเป็นเนี่ยจังจะชูมาซีพีเอ็มโมซีเรื่องไม่ยากดีละเองตาไม่ปองรู้ยาจะมาอยู่ตั้งมาเฉลี่ยเนี่ยมาไกลนี่ละแต่ซีเรียนนี่ยาเวซีเรียนนี่ยาเวไม่ปีเดียดีละเวจ้าจันจามูเรื่องชีเนี่ยรู้เลยเปล่าวะแล้วนักการไต่ปอยรู้จังเต็งเนี่ยชีเรื่องที่ตาแข็งเรื่องช่างเต็งเนี่ยจริงมาจังมาเรื่องปีนี้ยี่ที่ใครเนี่ยเรื่องชีเนี่ยก็พิชิมุยืดยิ้มรู้อันนี้เรื่
chong kali dengan niaya binyai u pampu mu lau dekama ane ni zepi barai di lo sini neta dua mesurusi ini di tempat chong sekarang ni lah kali mana binyai kuenlan ha di tempat ni ni mana video song chong dua mesurusi barai so ya kalau masih ada yang mau dulu binyai u sebido semua insa dekhi di drop out ya kalau ni niaya niaya lah nai le di tempat chong sekarang mana ya le jang tu jang dari u ramadi bono ที่ปีนี้เนี่ยปัจจัยเราชิดเสพโอ้คนแรงกูเพิ่มดีไปยามาพิจารุตัวปีนี้เต็มโอ้คนแรงกูเลยส่วนใหญ่ก็จะชาร์จจ้างเรามาดูนั่นเนี่ยมัวร่ามาดูนั่นเนี่ยเดี๋ยวลงทุนลงนี่เลยตัวมาพิบาร์เลยอุรบัตตมาก็อีกอยู่ก็รอมีมาในงานเนี่ยปีนี้ปีนี้เปลี่ยนแปลงเลยมือเลยด้วยอยู่ต้องสักคนจะต้องมาเช่ามิลเลียนโอ้สุดแรงนะสัตย์เย็นเนี่ยปีไอเขาไป กูวิ่งกลับมาจากเวียดนามเพื่อหาหมอซีเซนเนี่ยจะเข้าไปเนี่ยมาปีนี้เลยแล้วมียาชีเยอะด้วยส่วนใหญ่เนี่ยอุรบัตตมาการ์ดด้วยส่งส่วนหนึ่งมุ่งไปมาที่ทักปังเวอเปิดกระดาษไปที่ทักปังมุ่งหาเนี่ยมาในงานมาอาชีพตัวเองมีเงินปีนี้อยู่อาลงและแล้วมีเงินอยู่ในเซฟด้วยอุรบัตตมาการ์ดทักปังเป็นแม่สุสุบังยูโรเนี่ยนักเศรษฐีมีเงินเนี่ยกันแต่ที่อาชีพทักปังมุ่งไปไปเช่นจะมาอินเตอร์เน็ตมาเจ้าของมีวันนี้เตรียมไปปูรับไป ไทยในงานต่างไปมาลูกของกูตัวเองส่งไปตัวเกเรมีมาในงานน่าตัวใจเจ้ากูไทยในวันนี้ก็ด้วยสิ่งเกี่ยวกับแนวไทยได้ไล่ปีกูเป็นนายดีก็ยกกับกูเสียตัวเพื่อตั้งยาสิ่งตัวเจ้าบอกเลยสิ่งนี้เลยจะเอาเปรียบมาไหมจะมาไม่มาบ้างเช่นไทยในงานต่างไปช่วงพงเขยันปัดนั่งอ่ะสาวที่สักแค่ไหนมาลูกของกูตัวเองส่งไปตัวเกเรมาลีสานในงานนี้ตียามาเว้นเนื้อเพื่อเจ้าลาเรมีมาในงานน่าตัวใจหนูกู ถ้าอย่างนั้นไปนี่ก็ไม่ได้ก็ไปตัวสีดีทั้งในระดับที่บาร์เลยก็ย้อนกลับมาเมื่อเช้าในงานมาลูกกันแค่แค่เนี่ยพันสี่เดียวเนี่ยมาในงานตอนนี้ตียามาเว้นเนื้อจะดีกันหรือจะเสียเปล่าบุตรจะเกี่ยมมาคุณลุงอยู่พันสี่แค่นี้อะไรรู้เลยถ้าอย่างนั้นอาชีพใส่เนี่ยมาลูกจะมาคุยเพื่อเอซีก็คุยยังไม่อ่ะเปล่าเลย
มันเลี้ยงในที่ร้อนจันนรุนิมามีอุปยานาไทยอุจันนรุโคบชับบีดอกบุญบีดอกปีนาบ่เนาะดีจันนรุลูกเอรียาเนี่ยโป้บีดาบ่มันเลี้ยงในมีเอาลงตรงเส้นไม่เอาลูกปีอะไรจันนรุชงพอป้อนเอาชงพอไทยเราไม่ชงพอปานนั้นในมีมาจันนรุมีเอาลูกปีอะไรอะไรมาโกเวนเดอร์เรียนรีเอาป้าเลย มาเลเซียมาถึงจะเราพยายามดูว่าจะเราเป็นอะไรดูว่าคนท้องเจ้าเราชี้จะเราตีอะไรถ้าจะเราถ้าหัวไปเนี่ยไปอะไรหมดเนาะที่หัวส่วนที่จะเราพูดมีอะไรไม่หัวส่วนเราหัวเราไม่รู้จะเราโค้งไหมโค้งยังไงใครเนี่ยมามีไหมท้องเจ้าไหมอยู่ในประเทศอะไรอยู่ประเทศตรงตรงเล็กท้องเจ้าเราตัวนี้ไม่รู้ไม่รู้ที่เราพามีอยู่ยังไม่จูดอะไรเราจะมาเรียนที่อ่ะไอ้ยังข้ามาหมู่บ่เนาะที่เราไปเจ็ดเจ็ดในยินสายนี้เอาไหมไม่รู้จะเราว่าเราต้องทำมีเลยหัวส่
င်းမယ
်အခုဖမ်းမိတဲ့မလေးရှားပြည်မြန်မာလူသမားတွေဟာစောင်းစီခြံထဲမှာပုန်းနေကြတာကိုထိုင်းကျေးရွာသားတွေကတွေ့ရှိခဲ့ပြီးထိုင်းရနာပိုင်းတွေကိုသတင်းပေးခဲ့ကြလို့နေမြေကန်ရဲတွေနဲ့ကျန်းမာရေးအဖွဲ့တွေကမြန်မာနိုင်ငံသားတွေကိုတွားရောက်ရှာဖွေထိန်းသိမ်းခဲ့တာပါသူတို့ဟာမြန်မာပြည်ကိုပြန်နိုင်ဖို့လူပေါ်ကူးတဲ့ပွဲစားရည်နဲ့ဆက်သွယ်ပြီးချိုင်းမလေးနယ်ဆက်ဆတောင်မြို့ကနေမြန်မာနိုင်ငံအတွင်းပိုင်းထဲကိုပြန်ဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ထိတ်သိမ်းခံရတဲ့မြန်မာနိုင်ငံသား32ဦးထဲမှာကိုဝင်ဆောင်မျိုးသမီးတို့အပါအဝင်5ဦးကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာလက္ခဏာတွေတွေ့ရတာကြောင့် ဒီတာကန်စီယုံကိုပို့ဆောင်ရတယ်လို့ဂျန်နေသူတွေကိုတော့ယောဂကုသမှုရှိမရှိ၁၄ရက်ကြာယောဂဆောင်ကြည့်စစ်စစ်မဲ့နေရာကိုပို့ဆောင်ထားပါတယ်။ကဲယောဂကာလအခက်အခဲတွေကြုံနေရတဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေတရားမဝင်နေဆက်ချက်ကြော်ပြီးနေရာပြန်ဖို့စူးစမ်းရတာနေထိုင်းနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံနေရတာအခုဆိုရင်လူတရားကြော်တဲ့မနေ့ရှိနေပါပြီ။ ကဲယောဂကာလပြပမှာတောင်းတနေသူတွေနေရာကျန်နိုင်ရင်မြန်မာအစိုးရကစီစဉ်နေတာတွေရှိပေမဲ့မလေးစားနိုင်ငံရောက်နေသူတွေကတော့အခက်အခဲတွေကြုံနေရတော့မဲ့လို့လေအလို့သမားကြီးလှုပ်ရှားသူကိုရဲမင်းကပြောပါတယ်။ကိုပြီးကာလမှာဆိုရင်တော့ချားနိုင်ငံတွေလည်းအလိုပဲအပြပမှာတိုင်းတစ်ပါးမှာရောက်နေတဲ့သူတို့ရဲ့နိုင်ငံသားတွေသူပြန်ခေါ်ကြတယ်ပေါ့နော်ပြန်ခေါ်ကြတဲ့စီစဉ်နေရှိတယ်ထိုင်းနေဆိုတဲ့အလိုပဲ
ကျွန်တော်တို့ဆိုလို့ရှင်ရင်ပြည်စုံလို့လားကျွန်တော်တို့ဟိုဆိုလို့ရှင်ရင်ဖြစ်ပြီးလို့လားတော့မသိဘူးပေါ့เนาะအဲအဲကြတော့ဒီမလေးဆိုရပြန်ပို့မဲ့ဆိုတာတော့မှကျွန်တော်တို့ဘက်ကပြန်လက်ခံဖို့ဟာတွေကိုခက်ခဲတွေဖြစ်နေရတယ်ကိုတွေ့နေရတယ်ပေါ့
မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကနေရာပြန်ဖို့မြန်မာတိုင်ရင်းကိုစည်ရင်းပေးသွင်းထားသူရှစ်ထောင်လောက်ရှိနေတယ်လို့လူရင်းမှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းထဲမှာဖမ်းဆီးခံရရသူမြန်မာ၃၀၀လောက်ရှိမယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့အလို့သမားရေးလှုပ်ရှားနေသူတွေကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းကတ်ရောဂါကာလအခက်အခဲတွေကြုံနေရချိန်မှာ
စိန်ခေါ်မှုတွေရှိနေကြောင်းသမရယုံပြောခွင့်ရဥစွာထေကတော့မကြသေးခင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။ဒီရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက် 6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ် 9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသွန်သားချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေဟာနိုင်ငံသားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တာမျိုးရှိသလိုနိုင်ငံသားကုမ္ပဏီကို contract ပေးပြီးခိုင်းတာမျိုးလည်းရှိပါတယ်။စစ်တပ်ပိုင်ကုမ္ပဏီကလုပ်ပိုင်ခွင့်ချပေးပြီးနိုင်ငံသားကုမ္ပဏီကအရင်းရောလူပါစိုက်ပြီးအကောင့်ထဲပေါ်ရတဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်။ဒီအကြောင်းဥက္ကဋ္ဌကယူတာပြီးကျွန်တော်ညဝင်းအောင်ကကိုကြီးတင်ဆက်ထားပါတယ်ခင်ဗျာ။
စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်တဲ့ MEHL MEC တို့မဟုတ်သူတို့လက်အောက်ခံကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီ 14 ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဆိုပါတယ်။ဒီကုမ္ပဏီတွေဟာစီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကင်ကြပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဆက်သွယ်ပြီးကွန်ထရိုက်ရယူတဲ့နိုင်ငံခြားကုမ္ပဏီက 44 ခုရှိပါတယ်တဲ့။အထင်ရှားဆုံးတက်မတော်တရုတ်ဖက်ဆက်လုပ်ငန်းကတော့ တရုတ်နိုင်ငံပိုင် Wanbao Limited နဲ့စစ်တပ်ပိုင် MEHL တို့ဖက်ဆက်လုပ်တဲ့မုံရွာကလေဗလောင်းတောင်ကျင်းနီလုပ်ငန်းဖြစ်ပါတယ်။မြန်မာအစိုးရတပ်စုတွင်ဌာနက 98 ရာခိုင်နှုန်း Wanbao Company က 30 ရာခိုင်နှုန်းစစ်တပ်ပိုင် MEHL က 19 ရာခိုင်နှုန်းအများအဆုံးကိုခွဲဝေကြပါတယ်။Wanbao Company ရဲ့လက်အောက်ခံမြန်မာရန်စီကျင်းနီ Limited ကလည်းစပယ်တောင်နဲ့ကျင်းစင်တောင်ကျင်းနီထုတ်လုပ်ရေးမှာ တရုတ်ရန်စီကုမ္ပဏီက 58 ရာခိုင်နှုန်းစစ်တပ်ပိုင် MEHL က 49 ရာခိုင်နှုန်းအမြတ်အစွန်းကိုခွဲဝေယူဖို့သဘောတူကြပါတယ်။စစ်တပ်ဘက်ကလုတ်ပိုင်ခွင့်လိုင်စင်ချပေးတဲ့အခါနိုင်ငံခြားကုမ္ပဏီကအငြင်းအနိမ့်စိုက်ပြီးလုပ်ငန်းတစ်ခုလုံးကိုတာဝန်ယူလုပ်ကိုင်ပါတယ်။ဖက်ဆက်လုပ်ငန်းမှာချိန်ဝိုင်းနေရှိသလိုသိတာမြင်လာတာတွေလည်းရှိပါတယ်။ဥပမာတမလီလုပ်ငန်းမှာတောင်ကိုရီးယားကုမ္ပဏီနဲ့စစ်တပ်ပိုင် MEHL တို့ဖက်ဆက်လုပ်ကံပြီးအကျိုးအမြတ်ကိုစစ်တပ်ပိုင်ကုမ္ပဏီက80%ခန့်ယူတာကိုရှင်းလင်းတယ်လို့ဆိုပါတယ်။ပြင်သစ်ပိုင်စီလိုဝါဘီလက်မြေ Limited နဲ့စစ်တပ်ပိုင် MEHL လက်အောက်ခံစင်မင်းဘီလက်မြေရဲ့ဖက်ဆက်လုပ်ငန်းကိုလည်းပွင့်လင်းတယ်လို့ဆိုပါတယ်။အလုံးစိတ်ကမ်းအမှတ်နှစ်တိစောက်ဖို့အတွက်စစ်တပ်ပိုင်ကုမ္ပဏီတွေကိုအိန္ဒိယကုမ္ပဏီတစ်ခုကမြေငှားကပေးရပါတယ်။ဒါပေမဲ့ဒီမြေကိုစစ်တပ်ပိုင်ကုမ္ပဏီကဘယ်လိုနည်းနဲ့ပိုင်ဆိုင်ထားတယ်ဆိုတာကိုတော့ကုလသမဂ္ဂမင်းရှင်ကမပြောနိုင်ပေဖြစ်နေပါတယ်။
အမေရိကန်ဥရောပသမဂ္ဂကနေဒါဩစတြေးလျစတဲ့ဒီမိုကရေစီနိုင်ငံတွေဟာမြန်မာကိုစစ်လက်နက်ပစ္စည်းမရောင်းဖို့စစ်မှုရေးရာမှာအကူအညီမပေးဖို့ဆုံးဖြတ်ထားကြပါတယ
်။တမတော်ကိုလက်နက်ပစ္စည်းရောင်းချနေတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတဲ့အနေနဲ့12ခုဟာအစိုးရပိုင်းတွေဖြစ်ပါတယ်။တရုတ်၊ရုရှား၊အိန္ဒိယ၊မြောက်ကိုရီးယားနဲ့ယူကရိန်းကနိုင်ငံပိုင်ကုမ္ပဏီတွေဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချပါတယ်။ဣသရေလကတော့အရင်ရောင်းခဲ့ပြီးနောက်ပိုင်းမှာမရောင်းတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။တနိုင်းဒေသတန်ရသာတာစစ်စင်ရေးမှာတပ်မတော်ဟာရဟယင်သုံးပြီးတိုက်ခိုက်တာတွေ့ရပါတယ်။ရုရှားစစ်ပစ္စည်းဟာအလွန်အသုံးဝင်ကြောင်းဗိုလ်ချုပ်ဘူးကြီးမင်းအောင်နိုင်ကိုယ်တိုင်2019ဧပြီလကမော်စကိုမှာပြောသွားပါတယ်။ဒီတွင်းမှာစစ်ဘောရေးအင်အားကြီးမားတဲ့တပ်မတော်ဟာစစ်လက်နက်ပစ္စည်းကိုလိုအပ်သလိုဝယ်ယူနိုင်တဲ့အခြေအနေရှိပါတယ်။စစ်တပ်ပိုင်ကုမ္ပဏီကို NLD အစိုးရဘာမှမလုပ်နိုင်ပါဘူး။
စစ်တပ်ပိုင် MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာတရုတ်အစိုးရ CDB ဘဏ်က2010မှာယူရိုငွေတန်း1100ချေးယူခဲ့ပါတယ်။ရွေချက်ကမြန်မာမှာတမနီစက်ယုံတည်ဆောက်ဖို့ဖြစ်ပါတယ်။အခုတော့တမနီစက်ယုံဟာအရှုံးပေါ်နေလို့တရုတ်စီကစစ်တပ်ပိုင်ကုမ္ပဏီချေးထားတဲ့ငွေကို NLD အစိုးရကပြန်ဆက်နေရကြောင်းမန္တလေးတိုင်းခေတ္တဝန်ကြီးချုပ်ဦးစာနီအောင်ပြောတာကိုဖေဖော်ဝါရီလ20ရက်နေ့ထုတ်အေယာဝတီမဂ္ဂဇင်းမှာရေးသားပါတယ်။အရင်ရောအတူရောပေါင်းရင်ယူရိုငွေတန်း1600တရုတ် CDB ဘဏ်ကိုဆက်ရမှာဖြစ်ပါတယ်။အခုတော့ NLD အစိုးရဟာတနေ့ယူရိုငွေ3သိန်းကျော်ဒါမှမဟုတ်ကျပ်တန်း500နီးပါးတရုတ်ဘဏ်ကိုပေးဆက်နေရပါတယ်။ NLD အစိုးရဖွဲ့စည်းပြီးမကြာမီတရုတ်စီကယူထားတဲ့အကျွေးကိုပြန်ဆက်နေရတာဖြစ်ပါတယ
်။တရုတ်ဘဏ်ကငွေကိုစစ်ကပ်ပိုင်ကုမ္ပဏီကချေယူပြီးတမနီကျုံငန်းစီမံကိန်းအကောင့်ထဲပေါ်ပါတယ်။အရှုံးပေါ်တဲ့အခါမှာအစိုးရလက်ထက်ထိုးထည့်လိုက်တဲ့အတွက်အစိုးရကအကျွေးဆက်နေရကြောင်းတိုင်းလွတ်တော်အမတ်ဒေါ်ငိမ့်ကျက်နွေကထောက်ပြပါတယ်စစ်တပ်ပိုင်ကုမ္ပဏီရဲ့အမြအစွန်းကိုစစ်တပ်အတိုင်းဝိုင်းကခံစားရပြီးမဆက်နိုင်တဲ့နိုင်ငံခြားအကျွေးကိုအရသာအစိုးရကပေးဆက်နေရတဲ့သဘောတည့်ရောက်နေပါတယ်ရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရရဲ့ဆုံးဖြတ်ချက်ကိုစစ်တပ်ကလိုက်နာမှသာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်လို့ရမှာဖြစ်ပါတယ်လက်တွေ့မှာတက်မတော်ဟာအစိုးရအဖွဲ့တွေမှာတိကျတည်ရှိနေတဲ့အစိုးရတစ်ခုလိုဖြစ်နေပါတယ်ဒီတွင်းမှာရောနိုင်ငံသားနဲ့ဆက်ဆံရမှာရောစစ်တပ်ကသာလွှမ်းမိုးနိုင်တဲ့အနေအထားမှာဖြစ်ပါတယ်စစ်တပ်ရဲ့အကျိုးစီးပွားကိုအထောက်အကူပြုတဲ့အရသာအစိုးရမျိုးကတက်မတော်ကလူသားမှာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကြောင်းကြံဖွင့်ချိန်ကာကွယ်ရေးအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒီကိုဗစ် -19 ဆက်ကူးစက်နေချိန်မှာပဲကျောင်းတွေကိုအစမ်းသဘောစဖွင့်ရတာကြောင့်ကူးစက်မှုအန္တရာယ်တစ်စုံတစ်ရာရှိနေတာကိုသတိပြုဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘလို့ကူးစက်နိုင်မှုအဆင့်မှာရှိနေပြီးကျောင်းသူကျောင်းသားတွေအပြင်မိဘတွေနဲ့ဆရာဆရာမတွေကပါဘလို့ဝိုင်းဝန်းလိုက်နာဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေပြတ်ထွက်လာမှာကိုအများစိုးရိမ်နေကြတဲ့ရန်ကုန်မြို့ကဆေးရုံကြီးရေးပေါ်ဌာနရဲ့ဗမာခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ရေးပေါ်ထေကူဆရာဝန်ကြီးဗမာခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ကိုဗစ်ကာလမှာကျောင်းတွေအခုပြန်ဆဖွင့်ခြင်းကျန်းမာရေးကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီကျောင်းသားတွေလိုက်နာမှာနဲ့ဆရာဆရာမတွေအထက်ကြီးကျယ်ရမှာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးကျောင်းသားမိဘတွေဘက်ကနေပြီးတော့ကြိုတင်ပြင်ဆင်ပေးတင်တာတွေနဲ့ဆရာဆရာမတွေကိုယ်တိုင်လိုက်နာဆောင်ရွက်တင်တာတွေကိုအဓိကပြောမှာဖြစ်တဲ့အတွက်မိဘတွေအနေနဲ့ကျောင်းမသွားခင်တဲ့ကျောင်းပြန်မှာဘာတွေပြင်ဆင်ကူညီပေးတင်လဲဆရာကြီ
းမိဘတွေကလည်းပဲကိုယ်ကလေးကိုကျောင်းထွက်ခံပြီးအချိန်မှာဒီကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့တုံ့တင်လိုက်တာရေသူတို့လိုအပ်မဲ့ massive face shield တွေတပ်ဖို့အတွက်တက်တလာမတက်တလာတက်ဆင်ပေးတာလေ့ကျင့်ပေးရတယ်။ဒါမျိုးတွေလုပ်လိုက်ဖို့တူတယ်။မှားချလိုက်ဖို့လည်းလူတယ်။ကျောင်းမှနေရင်ဆိုရည်ဒီစင်တွေတယောက်နဲ့တယောက်မပူးဖို့မစော့ဖို့မကစားဖို့အုပ်စုလိုက်မဖွဲ့ဖို့ဒါမျိုးတွေမိဘရဲ့တုန်တင်မှုကလည်းပဲကလေးတွေအတွက်လိုက်နာနိုင်တဲ့အချက်ပေါ့နော်။ပြင်လူတယောက်ပြောတာတဲ့မိဘရဲ့ဆရာရဲ့ပြောတာကိုကလေးတွေပို့ပြီးတော့နားခံမှာပါ။ဒါကကာကွယ်ရေးအတွက်ပြင်ဆင်ပေးလိုက်ဖို့သူစားဖို့တောက်ဖို့လေးတွေထည့်ပေးလိုက်ဖို့နေဖို့ထိုင်ဖို့တွေတင်ကြားပေးလိုက်ဖို့တပိုင်းနောက်တစ်ခုကကျောင်းလုပ်ကံဒီမှာလည်းပဲကိုကလေးရဲ့အချမ်းမာရေးအခြေအနေပေါ့ကိုပူနေသလားသို့မဟုတ်ချောင်းဆိုးနှာစည်းနေသလားဒါမှမဟုတ်ကိုပြနေပတ်သက်တဲ့လက္ခဏာလေးတွေများတနည်းအားဒီလိုရှိနေရင်ကျောင်းကိုဒီနေ့ဒီရီရှိလို့ လာမတက်ဖြစ်နိုင်တဲ့အကြောင်းအကြောင်းကြားတဲ့စနစ်တွေတရှိဖို့လို့တကယ်လို့များကျောင်းသားတယောက်ဒီနေ့ပုံမှန်ကိုဗစ်ဖွင့်တဲ့အချိန်မှာပြန်တက်နေရနေမတက်ရင်ကျောင်းကလည်းပဲဘာကြောင့်လဲဆိုတာကိုမိဘရှိကိုပြန်စုံစမ်းဖို့လည်းလိုတယ်ဒီလိုမျိုးအင်ဖော်မေးရှင်းတွေကကျောင်းကဆရာဆရာမတွေနဲ့မိဘတွေနဲ့စဉ်ဆက်မပြတ်ကလေးလေးတွေကိုသိနေမှာပဲဒါကမန်နေဂျာတို့ရမယ်လို့ကျွန်တော်တို့ထင်တယ် ချင်းဆောင်ရွက်တဲ့နေလို့ကျွန်တော်ထင်တယ်။အဲ့ဒီမှာတကယ်လို့များအဲ့လိုရှိနေရဲ့ဒါနဲ့ကိုယ်ကလေးပညာရေးနောက်ကျမှဆိုလို့စိုးရင်စိနေကလေးကိုကျောင်းရောက်ရင်မချဘူးပြောတော့ကျောင်းရောက်ရင်နာမစည်းဘူးပြောဒီလိုသဘောမျိုးတွေနဲ့လည်းကျောင်းကိုမလွတ်တဲ့အခုလို့လဲဆိုတော့ကိုဗစ်ဆိုတာကကိုတယောက်တည်းအတွက်မဟုတ်ဘူး။ကျွန်တဲ့ပဝင်းမြန်မာရှိတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဒီကနေတစ်ချိန်ကျန်တဲ့ပြည်သူလူထုတွေပါပြန်ပြီးတော့ပြန်နိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင့်ကလေးကိုကျမရဲ့အသည့်လေးကိုဦးစားပေးဖို့ကျွန်တော်တို့ကထိုက်တွန်းနေပါ
ဟုတ်ကဲ့ဆရာ။အဲ့တော့ဒီညမှာကျောင်းသူကျောင်းသားတွေကတော့ဒီလူငယ်လူရွယ်တွေဖြစ်တဲ့အတွက်ကိုခံအတဆုံးတရားတော့ကောင်းနေတဲ့အနေထားမှာတော့ရှိကောင်းရှိနိုင်တာပေါ့နော်။ယောဂအခန်းရှိတဲ့သူကလွယ်ရည်ဒီညမှာဆရာဆရာမတွေဖက်ကြောဆရာဒီယောဂအခန်းရှိနေတဲ့သူအသက်တဆုံးတရားရှိနိုင်တဲ့အနေထားရှိတဲ့သူတွေအတွက်ကောဆရာဘယ်လိုချမ်းပေးကြလဲ
။ဟုတ်တယ်ဆရာဆရာမတွေကလူကြီးတွေဖြစ်တဲ့အတွက်ကြောင့်သူတို့ကကျောင်းကိစ္စတွေမဟုတ်ဘဲနဲ့တခြားပဝင်းကျင်မှာဈေးသွားဈေးလာဟုတ်တယ်မလို့နော်အပြင်တခြားကိစ္စတွေဆရာဆရာမတွေကအသက်ကြီးတာရယ်သူတို့ရဲ့တခြားယောဂါတွေရှိနိုင်နိုင်တာရယ်ဒါမျိုးတွေကြောင့်သူတို့မှာကုသမှုအန္တရာယ်ကကလေးတွေထက်ရှိနေတယ်ကလေးတွေကိုဒီအခြားတိုင်းနဲ့စစ်ဆေးတယ်ဒီလိုမျိုးတွေလို့တာအပြင်ဆရာဆရာမတွေကိုယ်တိုင်ကလည်းဒီကိုဗစ်ကိစ္စတွေကိုလိုတာပေါ့နော်ဒါကြောင့်မလို့ဆရာဆရာမတွေကလည်းကိုယ့်အကူကိုယ့်ရဲ့ကျန်းမာရေးအခြေအနေအရာခုနကလေးတွေလိုပဲလိုရလို့ရှိရင် stay home နေတာမျိုးအကြောင်းစာတင်မှုအတွက်ခွင့်ပြုချက်မရတာမျိုးဒါမျိုးတွေလည်းသူကရှိရမှာပေါ့နော်နောက်တစ်ခုကကျတော့ဒီဆရာဆရာမတွေရဲ့ covid ကာကွယ်ရေးအတွက်လုပ်တာကလေးတွေအတွက်စံပြပဲဆရာဆရာမအမှလက်မရှိရင်ကလေးတွေကလည်းသိမှာမဟုတ်ဘူးဆရာဆရာမမှ mask ကိုတည်တည်ချာချာ face shield ကိုတည်တည်ချာချာမတက်ရင်ကလေးတွေကလိုက်တက်ဖို့သူကကလေးတွေကြည့်နေမှာလေမိဘကိုကြည့်မယ်ဆရာဆရာမကိုကြည့်မယ်သူတို့လုပ်တဲ့အတိုင်းလက်မလုပ်တော့ role model ပေါ့ကျောင်းစကူလူကျင်နာတော့ဆရာဆရာမတွေရဲ့ချောင်းမှာကလေးတွေအတွက်ရိုးမော်တယ်အနေနဲ့ဒါတွေကိုမကြကနဒီလိုက်နာမှုအားလည်းပဲစံပြအနေနဲ့ကလေးတွေကိုပြတ်တတ်တယ်
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာချောင်းပြန်ဖွင့်ပြီဆိုတော့ချောင်းနဲ့တွေ့ပြီးဖြစ်လာနိုင်တဲ့ဒီကျူရှင်နဲ့ပတ်သက်လို့ရောဆရာအစိုးရကတော့ဖွင့်ခွင့်တော့မပေးတာဘူးပေါ့နော်
အခုလောလောဆယ်ဒီတော့ပြည်နိုင်ဝန်ကြီးဌာနကဒီကျူရှင်တွေကိုပြန်ဖွင့်ဖို့ခွင့်မပြုထားသေးဘူးကျူရှင်တွေဆိုတာကချောင်းမှာစာစတင်ပြီးဆိုရင်ကလေးတွေရဲ့ပညာရေးတွေဒါလည်းကျော်ရဲကာချာကြီးလို့ဖြစ်နေတာပေါ့နော်ချောင်းသွားရမယ်ပြီးရင်ကျူရှင်တက်ရမယ်ဆိုတဲ့အခြေအနေမျိုးတွေမှာဟိုပိတ်ထားပြီဆိုတော့လည်းပဲမှန်းလို့ရတာကတော့တရားမဝင်ပြန်တဲ့နိုင်ငံလေးတွေလည်းရှိကောင်းရှိနိုင်သေးတာပေါ့နော်ရှိတဲ့အခါမှာလည်းပဲကိုယ့်အိမ်မှာဘုံမနေနဲ့ခေါ်တင်လို့တယောက်ချင်းတင်နိုင်နေဆိုရင်တော့ဒီ social distancing နဲ့ PPE protective ဒီ mask တွေ face shield တွေနဲ့ပဲတင်သင့်တယ်ဒါပေမဲ့ခုနကအုပ်စုလိုက်တင်တဲ့အခါမှာပဲဖြစ်ဖြစ်ဒီကျွန်တော်ချမှတ်ထားတဲ့လိုက်နာမယ့်စကန်ချက်တွေကချောင်းကဲ့သို့ပဲကျူရှင်မှာလေလိုက်နာဖို့တော့လိုတာပေါ့နော်အဲ့လိုမလုပ်ရင်ဒါရက်ကူးမဲ့အခြေအနေမျိုးရှိတော့ဒါကိုမိသားစုလည်းရှိတယ်နော်ဒီလိုအခြေအနေမျိုးကြီးအဲ့ရရပဲသတိပြုပြီးတော့ဥစ်တယ်လို့ကျွန်တော်ကြံပေးချင်ပါတယ
်ဟုတ်ကဲ့ဆရာအခုတို့ချောင်းပြန်ဖွင့်တာနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကူးစက်မှုပေါ့နော်အတက်နိုင်ဆုံးရှော့ချနိုင်ဖို့အတွက်ကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကော
အဓိကကတော့ခုလိုချောင်းပြန်ဖွင့်နေဆိုတာစမ်းသပ်ပြီးတော့ပြန်လုပ်ကြည့်တဲ့အခြေအနေပဲရှိတယ်ပေါ့နော် US CDC CDC ရဲ့ကြေညာရတဲ့မှာဆိုရင်စာပြန်တင်ရမယ်အဲ့ဒီမှာ no risk ပေါ့နော်ယောဂကုသနိုင်ကြီးအနည်းဆုံးသောစာတင်နည်းကတော့ online ပေါ့နော် internet ကိုအသုံးပြုပြီးတော့အိုအိမ်မှာကိုနေနဲ့တယောက်တည်းနဲ့ဟိုဘက်နဲ့ပြန်တင်တဲ့ဟာမျိုးကတော့အနည်းရအကင်းဆုံးသို့တော်လည်းပဲကျွန်တော်ပြမပြီးအတွက်ဒီ online တွေ wifi တွေ internet တွေရဲ့ခက်ခဲတွေရှိတယ်ကျောင်းတွေကစီစဉ်နိုင်ရင်တောင်မှကျောင်းသားမိဘတွေတက်နေပြီးတော့ကုန်ကျစရိတ်နဲ့စီစဉ်မှုများနိုင်တယ်ဒါမျိုးကြောင့်ဒီနည်းနဲ့သုံးနိုင်တဲ့အခါမှာဒုတိယတစ်ဆင့်သူတို့ media risk ခေါ်တဲ့အခြေအနေမျိုးလေးတွေသူပြောထားတာရှိတယ်။အဲ့ဒါကတော့နည်းနိုင်တဲ့များလူနည်းအောင်လုပ်မယ် social distancing လုပ်မယ် protection လုပ်တဲ့ face mask တွေ face shield တွေအတွက်သူတို့ရှားစနစ်ကြသုံးမယ်လက်ဆေးမယ်စီကန်းတွေကိုတင်းကျပ်မယ်ဒါကဒုတိယအကြီးပေါ့လူနည်းနည်းနဲ့အခုကျွန်တော်တို့ကြောင်းပြန်ဖွင့်တဲ့ကိစ္စစဉ်းစားတာဒီ media risk အဆင့်လောက်နဲ့လောလောဆယ်စနေတာပေါ့နော်။ဒါ full အပြည့်အစုံပြန်ပြီးတော့ဖွင့်တဲ့အခြေအနေမဟုတ်သေးဘူးဆိုတာလည်းပဲတတိရှိနေမှဖြစ်မဲ့သဘောရှိပါတယ်။အဲ့တော့အဲ့ဒီစီကန်းတွေကိုလိုက်လာလို့အောင်မြင်မှဖြည့်ဆက်တက်လို့ရအောင်ပါလောလောဆယ်အခြေအနေမှာတော့အရင်တော့အလိုမျိုးအားလုံးစုပြုံပြန်တဲ့ပုံမှန်အတိုင်းအကြောင်းတွေပြန်ဖွင့်တဲ့အခြေအနေကတော့ အရင်ကရစ်များတယ်သူတို့စီစီသတ်မှတ်တာတော့ high risk ကိုသတ်မှတ်တော့ဒီလိုအခြေအနေမျိုးတွေအတိတော့ကျွန်တော်တို့လုပ်လို့မဖြစ်သေးတဲ့အခြေအနေလို့ကျွန်တော်ထင်တယ်အဲ့တော့အခုလို median အခြေအနေနဲ့ကျွန်တော်တို့အလေလက်အခြေအနေလေးဆိုတော့မိဘတွေလည်းသဘောပေါက်ရှိချင်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ထပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖပုံခဲမှာရွာသူအမျိုးသမီးတဦးကိုတမရကပြစ်သက်ခံရတာနဲ့ပတ်သက်ပြီးဒေသခံလူစုတထောင်ကျော်ကဆန္ဒထုတ်ဖော်ခဲ့ကြပါရယ်ရှမ်းပြည်နယ်စီစံမျိုးနယ်အတွင်းကတမရသိမ်းဆဲထားတဲ့မြေယာရီနဲ့ပတ်သက်ပြီးအစားထိုးမြေပြန်ပေးမယ်ဆိုတာကိုဒေသခံတွေကလက်မခံဘူးဆိုတာနဲ့တနင်္သာရီတိုင်းကကမ်းခြေတွေနဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အလွယ်တကူချမပေးဖို့ဒေသခံတွေကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖပုံခရိုင် KNU တပ်မဟန်ကခူတုထကျေးဝါအုပ်စုမှာရွာသူအမျိုးသမီးတဦးတပ်မတော်ရဲ့ပြစ်တက်ခံရမှုနဲ့ပတ်သက်ပြီးဝင်းမောင်းလကွန်းပြူဂိုင်းကုတ်မဲဝိုင်ကျေးဝါကဒေသခံလူထုတထောင်ကျော်ကခူတုထကျေးဝါမှာအခုလ22ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်အဆိုပါအမျိုးသမီးကိုပြစ်တက်ခဲ့တဲ့တပ်မတော်သားနှစ်ဦးကိုထိရောက်စွာအရေးယူပေးဖို့နဲ့ရခင်တက်ခံရတဲ့ဒေတာခံတချို့အပါအဝင်2020မှာ၎င်းဒေတာအတွင်းရှိကြေးရွာတွေမှာတပ်မတော်ကလက်နက်ကြီးပစ်ခတ်မှုရှိခဲ့တာနဲ့ပတ်သက်ပြီးဒေတာခံတွေကနေဆန္ဒထုတ်ဖော်တာလို့ဆန္ဒထုတ်ဖော်ရမှာပါဝင်သူတဦးဖြစ်တဲ့ဆော့အဲဂေမူကပြောပါတယ်ဇူလိုင်လ16ရက်နေ့ကအဆိုပါအမျိုးသမီးတဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရင်အဖွဲ့အစည်းအသီးသီးကရှုတ်ချကြောင်းထုတ်ပြန်ကြေညာချက်တွေရှိတဲ့အပြင်အဆိုပါကျွလုံနဲ့တပ်မတော်သားနှစ်ဦးကိုစစ်စည်းကမ်းအရဥပဒေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းလည်းတပ်မတော်တည်မှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကထုတ်ပြန်ထားပါတယ်
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးကရင်စီစံမြို့နယ်တွင်တမတော်ကပိုးကျစ်လက်လူထုပိုင်မြေဧက2000ခန့်ကိုသိမ်းယူပြီးရှမ်းကျစ်လက်လူထုရဲ့ထင်းယူချမ်းမြေဧက200နဲ့အစားထိုးပေးရတာကိုဒေသခံတွေကလက်မခံကြပါဘူး။တောင်သူတွေကနေတောင်ကြီးမြို့ပေါ်တက်ပြီးထိန်တာဟိုတယ်မှာသတင်းစာရှင်းလင်းပွဲတရကိုဇူလိုင်လ20ရက်နေ့ကပြုလုပ်ခဲ့ပါတယ်။စီစံမြို့နယ်ပိုးတိုင်းသားကျေးရွာ9ရွာကတောင်သူ80ဦးပိုင်မြေက1900ကျော်ကိုခြေမြန်တိုက်ရင်ခမရ432နဲ့424တို့ကနေ1996ခုနှစ်တုန်းကတည်ယူထားတာဖြစ်ပြီးအခုရှမ်းရွာကုန်းဆွတ်ကြီးရွာအောင်စုနဲ့ပန်းစုံရွာနာကနာတန်ကုမြင့်မြေသင်းယူမြေက200ခန့်နဲ့အစားထိုးမြေပြန်ပေးဖို့ပြင်ဆင်နေတာကိုပိုးတောင်သူရှမ်းတောင်သူတွေကသဘောမတူကြဘူးလို့ကြီးရွာအောင်စုရဲ့မူဦးကောလေးရကပြောပါတယ်
ရခိုင်လက်နက်ကင်အင်းအင်းနဲ့မြမတပ်မတော်အကြားဆက်မဲ့ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာအထက်တန်းကျောင်းတစ်ကျောင်းမှမဖွင့်လှစ်နိုင်သေးပါဘူး2020-2021ပညာသင်နှစ်အတွက်အခြေခံပညာအထက်တန်းကျောင်းတွေကိုဇူလိုင်လ21ရက်နေ့ကစပြီးကျန်းမာရေးနဲ့အက္ခစားဝန်ကြီးဌာနရဲ့စီကံသတ်မှတ်ချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြတာပါဒါပေမဲ့အထက်တန်းကျောင်းပေါင်း40နီးပါးရှိတဲ့ပလဝမြို့နယ်မှာတော့73ကျောင်းကသာကျောင်းအလက်ခံနိုင်ကြပြီးကိုဗစ် -19 ကာလကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့စီကံသတ်မှတ်ချက်တွေမပြည့်မီတာကြောင့်ဖွင့်လှစ်နိုင်ခြင်းမရှိတာလို့ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါရယ်ချင်းပြည်နယ်တပင်းနယ်လုံးအတိုင်းတာမှာတော့အထက်တန်းကျောင်းပေါင်း200ကျော်ရှိတဲ့အထက်ကနေ23ကျောင်းသာဖွင့်လှစ်နိုင်သေးတယ်လို့သိရပါရယ်
ကချင်ပြည်နယ်မှာဝင်ရောက်ရှင်ပြန်ကြမဲ့နိုင်ငံရေးပါတီပေါင်း18ပါတီရှိပြီးတိုင်းနာပါတီ10ပါတီရှိနေတယ်လို့ပြည်내ရွေးကောက်ပွဲကော်မရှင်အဖွဲ့ဝန်ခွဲပြည်내ရွေးကောက်ပွဲအရာရှိဒုညွန်ကြားရေးမှူးဦးထွန်းအောင်ခိုင်ကပြောပါတယ်အခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာတော့2015တုန်းကဝင်ရောက်ရှင်ပြန်ခြင်းမရှိခဲ့တဲ့ပါတီတချို့လည်းလာရောက်ရှင်ပြန်ဖို့ရှိပြီးနာဂအမျိုးသားပါတီညီညွတ်ရောဒီမိုကရက်တစ်ပါတီပြည်တော်စုအကျိုးဆောင်ပါတီ UPP ဒီမိုကရက်တစ်ပါတီတို့ဝင်ရောက်ရှင်ပြန်ဖို့ရှိနေပါတယ်မြန်မာတနင်္ဂနွေလုံး2020အတွင်းသွေးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့ပါတီပေါင်း96ပါတီရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ9ရက်နေ့ကထုတ်ပြန်ထားပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့ဘော်ကလက်ကောက်စီမြို့ဦးကောင်းကျောင်းနဲ့တိန်ညိုစတဲ့စစ်ပေးဒုက္ခသည်စခန်းတွေမှာဇာတိတုတ်ကွေးယောဂါဖြစ်ပွားမှုတွေရှိနေပါတယ်။အခုလိုယောဂါဖြစ်ပွားရတာဟာမိုးရာသီဖြစ်တဲ့အပြင်စခန်းတွေမှာလူတွေပြစ်သိနေထိုင်နေကြရပြီးချင်းထောင်တွေမလုံလောက်တလို့ကျန်းမာရေးဆောင်ရှားမှုအားနည်းတဲ့အတွက်ဖြစ်တယ်လို့ ဒုက္ခသည်တွေကိုကူညီပေးနေတဲ့မြောက်ဦးမြို့ခံကိုလင်းသိန်းကပြောပါတယ်။မြောက်ဦးမြို့နယ်မှာဒုက္ခသည်စခန်းပေါင်း20ကျော်ရှိနေပြီးစခန်းနိုင်လို့လို့မှာယောဂါဖြစ်နေပေမဲ့စည်ရင်းကောက်ယုံမှုမရှိသေးတဲ့အတွက်အရေအတွက်အတိအကျကိုမပြောနိုင်သေးဘူးလို့သူကပြောပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးမှာဒုက္ခသည်ပေါင်း20နီးပါးရှိနေပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တနင်္လာနေ့တိုင်းကကမ်းခြေရီနဲ့ကျိုးနွေကိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အလွဲတကူချမှတ်ပေးဖို့ဒေသခံတွေကတိုင်းဒေသကြီးအစိုးရကိုတောင်းဆိုလိုက်ပါတယ်။အမိရဲ့စုစည်းချက်ကိုနိုင်ငံအင်ကတင်ဆက်ထားပါတယ်။ထဝယ်ခရိုင်လောင်းလုံးကျွန်းဆွဲမှာခရီးသွားလုပ်ငန်းတွေအထူးလိုအပ်ဆိုပြီးတော့ဒေသခံတွေနဲ့နေရာရေးစိတ်ဝင်စားသူတွေကိုအသိ
ပါတယ်ဖက်ရှင်ကြောင့်လည်းပတ်သက်ပြီးတော့တန်းဒီပါကြီးအစိုးရသဘောထားမှတ်ချက်တောင်းတဲ့အချိန်မှာဝန်ကြီးဟာလက်ဆောင်ဝန်ကြီးဦးမြဆန်းပြောတာပြောပြလို့မရတဲ့အထုတွေကိုပဲကိစ္စဖြစ်နေတယ်ဆိုတာကြီးကလည်းဒါအအောင်ကောင်းနေဗျာတပည့်သူတွေတင်တာတဲ့အစိုးရတစ်ခုဟာကျွန်တော်ပြည်သူတွေနဲ့ဓာတ်ရိုက်ပတ်သက်နေတဲ့ဒီမဆန္ဒနဲ့မှာဒီမပေးတဲ့ပြည်သူတွေလောင်တော့မဆန္ဒနဲ့မြင်ပြန်ရနေမပေးတာအဲ့သူတို့အရေးကိုသူတို့ကိုယ်တိုင်ချပြလို့မရဘူးအထုတွေဝဲဆိုတာဒါဒီနေ့တိုက်ဆိုတာဘယ်လဲဘာလဲဒါလေးကိုကျွန်တော်မေကောထုတ်ပြန်ပါလေ
ဇူလိုင်လ၄ရက်နေ့ကအရဖက်ဖွဲ့စည်း16ဖွဲ့နဲ့တူဒေသခံဌာနရေလုတ်သားကထုတ်ပြန်တဲ့ထုတ်ပြန်ချက်တက်မှာသဝဲခရိုင်တွင်ဧက140ရှိတဲ့ပဲ့စင်ကျွန်းကို Excellent Fortune Development Group ကုမ္ပဏီကဦးဆိုင်မျိုးဝင်းမြေနဲ့လုတ်ပိုင်ခွင့်ရှောင်သာမှုအပေါ်မှာတိုင်းဆိုးရကသဘောထားမှတ်ချက်ပေးခြင်းပေါ်မှာဒေသခံတွေပဝင်မကြဖြစ်နေတာပါပက်စင်ကျွန်းဟာသဝဲဒေသတွင်ကန်ဒီ၅ဘာလုတ်ကန်နေတဲ့ခေစင်းရေသဆောင်ကျော်အတွက်အဓိကအားထားရတဲ့ကျွန်းကျွန်းဖြစ်ပါတယ်။ဒီကျွန်းကိုကုမ္ပဏီလက်ထက်ထိုးအပ်လိုက်ရင်ဒေသခံတွေအသက်မွေးဝမ်းကြောင်းလုပ်ငန်းခက်ခဲသွားမယ်လို့ပညစ်ကြီးရွာအုပ်စုဒေသခံဦးတင်သွေးကဆိုပါတယ်
။ကုမ္ပဏီကနေပြီးတော့လျှောက်ထားတဲ့ကျွန်းတနေရာပါတာပေါ့။အဲ့ကျွန်းက 17.3 ဧကားရှိတယ်။အဲ့ကျွန်းကဒီဆမ်းမော်ရွာရောပညစ်ကျွန်းရောပညစ်ကြီးရွာလူတွေရောဒါနေစဉ်ဘဝရဲ့အဲ့တွေ့ကြောဆိုလဲဟုတ်တယ်။ဘာဖြစ်လို့လဲဆိုတော့အဲ့မှာဒီဂျွာနီနာချုပ်လူတွေကသွားပြီးတော့မှဒါငားမြတာတို့ပြီးလို့ရှိရင်ခရုကနန်းရှာပွေတာတို့အဲ့ကျောင်းမှာခူအောင်ပြီးတော့မှပင်လယ်ထက်ကိုဆက်ပြီးတော့ဒါပိုက်ပစ်ထွက်ရတာတို့ငါးဖန်းထွက်ရတာတို့ဒါတွေကအဓိကနေရာဖြစ်တယ်။ဒါကြောင့်မလို့အဲ့ကျောင်းမှာခုနကော်မတီတစ်ခုကိုပိတ်လိုက်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ဒီရှမ်းမော်ရွာနဲ့ပင်းရွာတော့ဒါအတိဒုက္ခရောက်ကြမှာပဲဖြစ်ပါတယ်။
လောင်းလုံးမြို့နယ်တွင်ပဲ့စင်ကျွန်းကြောက်သွင်းကန်းချီဆက်လှန်ကန်းချီနေရှိပညစ်ကျွန်းဖိုးဖိုးကြောက်ကန်းချီဆိုတဲ့လောင်းလုံးကျွန်းဆွေကြီးကန်းချီနဲ့ကျွန်းတွေကိုခီးသွွားလုပ်ငန်းအတွက်တနင်္လာတိုင်းဒေသကြီးအစိုးရနဲ့ပြည်ထောင်စုအစိုးရထံမှညရာလျှောက်ထားမှုဆောင်ရွက်နေတာကိုဒေသခံတွေကလည်းထောက်ပြထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့2020ချွေချွေရွေးကောက်ပွဲမှာမိမိတို့တိုင်းသားပါတီတွေကိုမဲပေးဖို့တိုင်းသားကိုယ်စားလှယ်များရင်တိုင်းသားအရေးတွေမြင့်မားလာမယ်လို့တိုင်းသားနိုင်ငံရေးခေါင်းဆောင်တွေကပြောပါတယ်မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်
။နာမည်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မွန်တိုင်းရင်းသားအလုံးကို့တိုင်းရင်းသားပါတီကိုပဲမဲပေးကြဖို့မွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ရန်သားကမွန်ဘာသာနဲ့ခုလိုပဲပြောပါတယ်
။တကောက်မိုင်းဒီကောက်မိုင်းကပုံမွန်ကောင်နော်ကောက်ကောင်တော့ကောက်ပတ်
မဲပေးရမယ်ဆိုရင်ကိုမွန်ပါတီကိုမဲပေးပါတခြားလူမျိုးတခြားပါတီကိုဦးစားမပေးပါနဲ့သူတို့ပါတီဟာသူတို့လူမျိုးတွေပဲလှုပ်ဆောင်နေတာဖြစ်ပြီးတော့ကျွန်တော်တို့လူမျိုးတွေမပါပါဘူးနောက်တစ်ခုပြောချင်တာကတော့မွန်လူမျိုးဖြစ်ပြီးတော့မွန်ပါတီကိုမဝင်ဘူးတခြားပါတီဝင်ပြီးရွေးကောက်ခံမယ်ဒါကိုလည်းထောက်ခံဖို့မလိုဘူးဘာဖြစ်လို့လဲဆိုတော့သူတို့ပါတီရဲ့အထက်မိတ်ကိုပဲနာခံနေရတာဖြစ်ပြီးသူတို့ဆန္ဒတဘောတိုင်းလှုပ်ကန်ဆောင်ရွက်လို့မရပါဘူး
မြန်မာနိုင်ငံရဲ့အထင်ကရပါတီကြီးတွေရဲ့ထိပ်ပိုင်ဦးဆောင်သူများစုဟာမြန်မာကောင်းဆောင်တွေပဲဖြစ်နေပြီးတော့တိုင်းရင်းသားတွေကပြည်내ဆွေတွေမှာပဲ Tawan Chichare Twe, Piran Zubati, Lu, Kokoko, Lodalo Nami Tayulu, Mate Wulule, Chemyoda Dimogrezi Pwejo, CNLD Leja Okta, Pungan Saka, Kulu Piobare.
USDT Matisse, NLD Matisse, Erima, who sounded the Pokuria, Pamatainda Consong, the Amyasu Chenere. Druka, who sounded the Druka policy was Swede, the Chato, Pinedi Tariga. Duriga, ini semua betawan si jare, badi bohong mana si jau. Kalau usang dah galai, bermak tanya konsong ni usang ni, muara suara le terus abe suara kajaro. Ibadi ha, pirang su badi lo pelu amiau.
Lame juga boleh mah, tanya nariga, tanya, mimiru tanya badi gu tekan mebeyi. Pine ne pirang su se terdore mah, tanya mah uye mah biarlah mah pide dua, tanya iya. Bobi Mima Lama Pitelule, Nahandaga, Mombadane, Kuluwe, Piavare.
Doga, the water, the moon, Buna Hamgona, a mad moon blandi, Tom won't look calm on blandi.
General Mogine Tamagona, Momadu Miala, eh? Molumu won't give you Miala Messue, Beluego, Momura Yiga, Mima Lama Pite, Arabian, Pidansu Semasue, Amura Lotoyo, Pine Loto Mava, Tainda Madri Miala Messue, Tainda Yigu, Libri Suni Mudri.
ปูมูญาญาละแม้สู้ยินต้ายนาฤยอี้ก็แลญิมาละแม้ตุบิเมนักงานอตมตะอุ้ยเมกะลูမျိုးยีปาดายีอจองพะสันนะเมเปยันมะเปยันเปียวสู่ชินฮอเปียวชินจินญาเจ็ดทุจินอาเปยชินลောက်สอชินเจ็ดปาวินยีก็เวสัญญาเปิ่มหมู่ฤกูอุบิเรเนนี่กั้นตวยจ่มัตวาผู้จุลัยนาชีเยนี่กะปิรองสุยีก็เวกะมะชินพွ่นเนติส่งเวมามาจ้าเคบาเรชิน
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်နယ်ဖားပုံခရိုင်မှာရွာသူအမျိုးသမီးတဦးကိုတပ်မတော်ကပြစ်တက်ခဲ့တာနဲ့ပတ်သက်ပြီးတိရက်ခံလူထုတထောင်ကျော်ကခူတုထဂျေးဝါမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းတပ်မတော်ကနေကျဲလက်လူထုပိုင်းမြေအေကနှစ်ထောင်ခန့်ကိုသိမ်းယူပြီးမြေအေကနေရာနဲ့အစားထိုးပြန်ပေးမယ်ဆိုတာကိုတိရက် တင်ဆက်သွားမယ်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဒ
ါ။ဂျုံလ23ရက်ကြာသပတေးနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကရောဂါကြောင့်သေဆုံးသူ1000ကျော်နှစ်ရက်ဆက်တိုက်နဲ့ပုံထုနေတော့ကထပ်ပြီးတော့ဆန်းချိန်တင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းအတိပြုလူနာအရေအတွက်ဟာပုံထုနေတစ်ရက်ထဲမှာဆန်းချိန်တင်အောင်လို့12000ကျော်တွေ့ရှိခဲ့ပြီးစုစုပေါင်းအတိပြုလူနာဟာနယူးယောက်ပြည်နယ်ထက်ကိုပိုများသွားပါပြီ။အခုဆိုရင်နိုင်ငံအနောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်မှာအတိပြုလူနာ4200ကျော်အရှေ့ချမ်းနယူးယောက်ပြည်နယ်မှာ4100ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းအတည်ပြုလူနာကတော့4000နီးပါးနဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာတရုတ်နိုင်ငံနဲ့ပတ်သက်တဲ့မင်းကွန်းတရက်ကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကကယ်လီဖိုးနီးယားပြည်နယ်မှာဒီကနေ့ပြောကြားမှာဖြစ်ပါတယ်။ကွန်မြူနစ်တရုတ်နိုင်ငံနဲ့လွတ်လပ်တဲ့ကမ္ဘာကြီးအနာဂတ်လို့အဓိပ္ပာယ်ရမယ်။ Communist China and the Future of the Free World ဆိုတဲ့ခေါင်းစဉ်နဲ့ဝန်ကြီးမင်းကွန်းပြောမယ်လို့နိုင်ငံခြားရေးဌာနကပြောကြားထားပါတယ်။Houston မြို့မှာရှိတဲ့တရုတ်ကောင်စုဝန်ချုပ်ယွန်းကိုပိတ်ခိုင်းခဲ့တာဟာ American တို့ရဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ကိုယ်ပိုင်အချက်အလက်တွေကိုကာကွယ်ဖို့ဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပုံထုနေတုန်းကပြောကြားထားပါတယ်။တရုတ်ဘက်ကတော့ဒါဟာနိုင်ငံရေးရန်စားမှုဖြစ်ပြီးဥပဒေနဲ့အညီလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့ပြောကြားထားပါတယ်။တချိန်ထဲမှာပဲတရုတ်စစ်တပ်နဲ့ဆက်နွယ်နေတဲ့အလို့ရှိသူတယောက်ကိုဆန်ဖရန်စစ္စကိုမြို့တရုတ်ကောင်စုဝန်ယုံကဖွဲ့ထားပေးတယ်လို့အမေရိကန်အစိုးရရှေ့တွေကပြောကြားလိုက်ပါတယ်။ Davis မြို့မှာရှိတဲ့ California တက္ကသိုလ်မှာသူတည်တည်လုပ်နေတဲ့တန်ကျွန်းကိုပြည်ဝင်ခွင့်ဗီဇာလိမ်လည်မှုတစ်ခုမကနဲ့ဂျွန်လ26ရက်နေ့ကအစိုးရရှေ့တွေကတရားစွဲထားပြီးသူ့ကိုကောင်စုဝန်ယုံကဖွဲ့ထားတယ်လို့အစိုးရရှေ့တွေကတရားရုံးမှာတင်းလာနေကရှောက်ထားခဲ့တာပါ။တရုတ်စစ်တပ်ကသိပ္ပံပညာရှင်တွေကိုသူတို့အကြောင်းမှန်ဖုံးကွယ်ဆေးလွှတ်ပြီးအမေရိကန်တက္ကသိုလ်တွေသူတည်တနာဌာနတွေကအချက်အလက်တွေကိုခိုးယူနေတဲ့အစီအစဉ်မှာတန်ကျွန်းတယောက်အပါအဝင်ဖြစ်တယ်လို့အမေရိကန်အစိုးရရှေ့တွေကဆွဆွဲထားပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့ကပြည်ထောင်စုတရားရုံးအပြင်ဘက်မှာဗုဒ္ဓဟူးနေ့ညတော်ကစူးဝေးဆန္ဒပြနေကြသူတွေကိုပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးတွေတုံးလူစုခွဲခဲ့ပါတယ်။ရှဲရီရဲ့အကြမ်းဖက်မှုအသားရောင်ခွဲခြားမှုနဲ့ Portland မြို့မှာပြည်ထောင်စုလုံခြုံရေးတပ်တွေဖြန့်ချတာကိုမချေနှံ့မှုတို့ကြောင့် 56ရက်ဆက်တိုက်ဆန္ဒပြနေကြတာပါတချိန်တည်းမှာပဲပြည်တော်စုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာဆန္ဒပြသူတွေကိုအကြောင်းမရှိဖမ်းဆီးတယ်အင်အားအလွန်အကျွံသုံးတယ်လို့ဆိုပြီး Oregon ပြည်နယ်ရှေ့နေချုပ်ကတရားစွဲလိုက်ပါတယ်ပြည်တော်စုအာဏာပိုင်တွေကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်းထားကြပါတယ်VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လည်နေတာဖြစ်ပါရဲ့ရှင်။အခုကြာတာရေဒီယိုအတွက်ဗီဒီယိုအသံခွင့်ကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစုမြန်ပါပါရှင်။
This program has come to you from the Voice of America, Washington.